အမေရောတာရောတန်ရှင်သောဝိညာဉ်တော်၏နာမတော်များနှင့်အာမင်။မေလ9ရက်နေ့အဖြစ်အင်္ဂါနေ့ဖြစ်ပါတယ်။အင်္ဂါနေ့ရောက်တိုင်းရောက်တိုင်းပြန်လွန်တော်တော်မူတဲ့ဆရာတော်ကြီးများ၊ဘုန်းတော်ကြီး၊ brother sister များတွေအတွက်နော်အပြည့်ခွင့်လိုချင်ရရှိပြီးကောင်းဝင်ချမ်းသာရရှိဖို့ဆုတောင်းပေးဖို့ဖြစ်သလိုအသက်ရှင်ကြခဲ့ကြတဲ့သူတော်စင်များအားလုံးဆရာတော်ကြီးများ၊ဘုန်းတော်ကြီး brother sister ဓမ္မဆရာများအားလုံးလောအပ်သောကျေးဇူးတော်များကိုခံစားရရှိလျက်ကျမ်းမာစွာဖြင့်ဆရာထက်တန်စွာဖြင့်သာသနာ့မှုတော်ကိုဆက်လက်ထမ်းဆောင်နိုင်ကြဖို့လည်းအင်္ဂါနေ့တိုင်းမှာဆုတောင်းဖို့တွင်ထပ်မံတရိပ်ပေးပါရယ်လို့မေလ9ရက်နေ့ဖတ်ကြားမယ်ကျမ်းစာအနေနဲ့ကတော့တန်ယောဟန်ခန်းကြီး6အခန်းငယ်30ကနေပြည်တော်35ဖြစ်ပါတယ်အခုကျမ်းစာတော်ကိုကျွန်တို့ဖတ်ရှုပြန်တော့ထောက်ရှုကြပါစို့ထိုသူတို့ကလည်းကျွန်ုပ်တို့မြင်၍ကိုရောကိုယုံကြည်နိုင်ရန်ကိုရောသည်မိသည့်တကူလက္ခဏာကိုပြမည်နီကိုရောသည်မိသည့်အမှုကိုပြုပါမည်နီဖျားသခင်သည်သူတို့စားရန်ကောင်းကင်မှမုတ်ကိုပေးတော်မူ၍မူ၏ဟုကြံစာ၌ရေးထားသည်နှင့်အညီကျွန်ုပ်တို့ဘိုးဘေးများသည်တောကံတရား၌မနာမုတ်ကိုစားခဲ့ကြရ၏ဟုကိုယ်တော်အားပြန်လျှောက်ကြ၏ထိုအခါသခင်စုကသင်တို့အားငါအမှန်ဆိုသည်ကားကောင်းငင်မှမုတ်ကိုသင်တို့အားပေးခဲ့တော်သူသည်မိုးစေမဟုတ်ငါ၏ခမည်းတော်သည်ကောင်းငင်မှမုတ်အစ်စ်မှန်ကိုသင်တို့အားပေးတော်မူ၏အကြောင်းမူကားဖျားသခင်၏မုတ်တော်သည်ကောင်းငင်မှဆင်းလာ၍ဒီလောကကိုအသက်ပေးတော်မူဖြစ်သည်ဟုသူတို့အားမိန့်တော်မူ၏သူတို့ကလည်းသခင်ထို့သို့ဖြစ်လျင်ဤမုတ်ကိုကျွန်ုပ်တို့အားအစင်မပြတ်ပေးတော်မူပါဟုကိုရောလျှောက်ကြ၏သခင်စုကလည်းသူတို့အားမိတ်တော်မူသည်ကားငါသည်အသက်ဤမုတ်ဖြစ်ငါထံသို့လာသောသူမည်သည့်ခါမျငါမွန်ချင်းရှိလိမ့်မည်မဟုတ်ငါ၌ယုံကြည်သောသူသည်လည်းမည်သည့်ခါမျရေငှလိမ့်မည်မဟုတ်ဤသည်ကားယေရှုသခင်မောင်မြတ်သောဧဝံဂေလိတရားတော်ကြီးဆရာဆောသောညီကိုမောင်နှမပေါင်းတို့ယနေ့ကျမ်းစာမှာပါတဲ့အတိုင်းနံပါတ်1ချက်နေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီနေ့ကျမ်းစာမှာပါတဲ့အတိုင်းလူတွေကသခင်ယေရှုစီကနေတရနောက်တကူအံ့ဖွယ်ရာကိုတောင်းခံကြတာဖြစ်ပါတယ်သက်တည်းအနေနဲ့ပေါ့လေဖျားဖြစ်ကြောင်းအလုံးကျွန်တော်တို့အလုံးသတိရကြမှာပါတန်တော်မရဲ့ဖြစ်စဉ်ကလေးကိုတန်တော်မလည်းသခင်စုရဲ့ဒဏ်ရာဒဏ်ချက်ကိုတောင်းကြည့်ခဲ့ပါတယ်သခင်စုရဲ့ဒဏ်ရာဒဏ်ချက်ထဲကိုလက်ကိုထိုးသွင်းပါမှထိရပါမှယုံကြည်မယ်ဆိုပြီးတော့ပြောခဲ့ပါတယ်နော်သခင်စုလည်းပဲထိခွင့်တိုးခွင့်ပေးခဲ့ပါတယ်ဒါပေမဲ့လို့သခင်စုသူ့ကိုပြောတဲ့စကားအလုံးအတွက်ပြောတဲ့စကားနောက်ဆုံးစကားလေးရှိပါတယ်။ဘာလဲဆိုတော့ကတော်မှာသင်သည်မြင်သောကြောင့်ယုံကြည်၏။မမြင်ဘဲနှင့်ယုံကြည်သောသူတို့သည်သာ၍မင်္ဂလာရှိ၏လို့သခင်ယေရှုအဲ့ဒါလိုဆိုခဲ့ပါတယ်။ဒီနေ့ကျွန်တော်တို့အလုံးသခင်ယေရှုရဲ့ချင်းမွန်ခြင်းကိုခံကြရမယ့်သူတွေဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကမမြင်ဘဲနဲ့ယုံကြည်ကြသည့်အတွက်ကြောင့်ကျွန်တော်တို့အလုံးကိုသခင်ယေရှုကကျွန်တော်တို့ကိုရှင်မွန်ထောပနာပြုနေမှာဖြစ်ပါတယ်အမတန်မွန်မြတ်သောအသက်တာဖြစ်ပါဒါကြောင့်မိမိရဲ့ယုံကြည်ခြင်းကိုနော်မနှဲပါသွားစေပါနဲ့မဆုံးရှုံးသွားပါစေနဲ့ပို၍ကြီးထွားစေပါတန်မာစေပါဖူးပွင့်စေပါမြင်မှယုံမယ်ဆိုတဲ့လူထဲမှာသင်တရားမပါပါစေနဲ့လို့နော်အကြံပြုပါရစေနောက်တစ်ချက်ဒုတိယအချက်အနေနဲ့တောကံတရားမှာကောင်းဝင်ကကြလာတဲ့မုတ်ကိုမိုးစေကြောင့်မိုးစေပေးတဲ့မုတ်လို့ယူဆထားကြတဲ့လူတချို့မိုးစေကိုပဲဖျားတဆူဂူတလုံးလို့တတ်မှယူဆတာဒါချက်ကိုဒီချက်နဲ့ပတ်သက်ပြီးတော့ဘုရင်စုထောက်ပြတာလေးရှိပါတယ်ဒါကျွန်တော်တို့လည်းအားနည်းချက်လည်းဖြစ်တတ်ပါတယ်ခန်းကြီး6ခန်းငယ်30နှင့်တန်ယောဟန်ကောင်းငင်မှမုတ်ကိုသင်တော်အားငါပေးခဲ့သော တင်တို့အားပေးခဲ့တော်သူသည်မိုးစေမဟုတ်ဘူးဖျားသခင်ဖြစ်ပါတယ်လို့ပြောပါတယ်ကျွန်တော်တို့လည်းဘာပဲရရဖျားပေးတယ်လို့လှမ်းပြီးတဲ့နောက်မြင်တတ်ကြဖို့အမြဲတမ်းရည်ရှိပါတယ်ဖျားအသုံးပြုတဲ့ဂျားလူတွေကိုလည်းပဲကျေးဇူးတင်ရမှာတော့မှန်တယ်သို့တော်အဓိကပေးတဲ့ဖျားကိုလည်းပဲလှမ်းမြင်ကျေးဇူးတင်ဖို့လိုပါတယ်ဖျားမယုံကြည်တဲ့လူတွေကြတော့ကသာလူလောက်ပဲအမြင်အာရုံဟာဆုံးသွားတတ်တဲ့သဘောကြီးရှိပါတယ်။သို့တော့ယုံကြည်ခြင်းရှိတဲ့လူတွေကြတော့က beyond လို့ခေါ်တဲ့ထိုးဖောက်ကျော်လွန်ပြည့်တဲ့နောက်မြင်တတ်ကျေးဇူးတင်တတ်ကြပါတယ်။ဒီတော့ကြောင့်ကျွန်တော်တို့အားလုံးဟာဤကဲ့သို့ယုံကြည်ခြင်းရှိသောသူများဖြစ်သည့်အတွက်ကြောင့် beyond လို့ခေါ်တဲ့ထိုးဖောက်ကျော်လွန်ပြီးဖျားအထီးကိုမြင်တွေ့ကျေးဇူးတင်တတ်တဲ့အသက်တာကိုရှင်သန်ဖို့နော်လို့ဆိုလိုပါတယ်။နမတတ္တယချက်အနေနဲ့ကတော့အင်မတန်ရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါကတော့တန်ယောဟန်ခရင်6ခန်းငယ်33မှာဖြစ်ပါတယ်။ဖျားသခင်မုတ်တော်ဒီကောင်းခင်မှာဆင်းလာ၍ဤလောကကိုအသက်ပေးသောမုတ်ဖြစ်သည်ဆိုတဲ့ကြံချက်ဖြစ်ပါ။ဒါဟာသခင်စုမိမိကိုယ်ကိုမိမိပြောခြင်းပဲဖြစ်တယ်။သခင်စုဒီသာလင်ကောင်းခင်ကဆင်းသက်ပြီးတော့နောက်အသက်မုတ်ဖြစ်နေမိမိကိုမိမိဆက်ကပူဇော်တဲ့ဖျားရှင်ဖြစ်တာအဲ့ဒီနေရာမှာထင်တာရှိတယ်ပေါ့လေသခင်ဇူးဆိုတဲ့သားတော်ဖျားဟာလောကကိုဆင်းလာပြီးတဲ့နောက်လူဖြစ်ကိုယူခဲ့ပါတယ်သူဟာလူတွေနဲ့အတူသူပြောသလိုပဲငါသည်သင်တို့နဲ့အတူကဘာကုံတိတန်ကိုရှိမယ်လို့အာမဘန်ဒီခံစားပြီးတာဖြစ်ပါတယ်သခင်စုဟာကျွန်ုပ်တို့ကိုမိဘမဲ့သားသမီးများကဲ့သို့မပြစ်ထားဘူးဆိုတာကိုလည်းပဲသူပြောခဲ့ပါတယ်။ဒါကြောင့်သခင်စုနဲ့အတူအမြဲတမ်းရှိနေဖို့အတွက်သခင်စုကိုလည်းပဲအမြဲတမ်းဆက်သွယ်ပြုလုပ်ကြဖို့အတွက်ဒါကျွန်ုပ်တို့စူးစမ်းဖို့တိုက်တွန်းချင်ပါလေ။သရုပ်ထာနဲ့နောက်ဆုံးချက်အနေနဲ့သံယောဟန်ခန်းကြီး6ခန်းငယ်35ဘယ်လိုပြောထားတယ်ဆိုတော့ငါသည်အသက်၏မုတ်ဖြစ်၏ငါထံသို့လာသောသူသည်မိသည့်ခံမြငါမွန့်ချင်းရှိလိမ့်မည်မဟုတ်ငါ၌ယုံကြည်သောသူသည်လည်းမိသည့်ခံမြယင်ငါလိမ့်မည်မဟုတ်လို့ဆိုထားတာရှိပါတယ်ဒီနေရာမှာအစာငါချင်းယင်ငါချင်းနဲ့လှုပ်ကင်းဖို့အတွက်သခင်ဇူးထံကိုလာပါလို့ပြောထားခြင်းပဲဖြစ်ပါတယ်နော်ကျွန်တော်တို့ဒီခန္ဓာကိုယ်ပိုင်းအစာအစာလိုတယ်စိတ်ရဲ့အစာအစာလိုတယ်ဝိညာဉ်ပိုင်းမှာအစာအစာလိုတယ်အဲ့ဒီများခန္ဓာကိုယ်ရောစိတ်ရောဝိညာဉ်ရောလိုတဲ့အစာတွေကြီးတွေအားလုံးပြည့်ပြည့်စုံစုံရရှိဖို့ဒီဟာအဓိကပဲဖြစ်ပါတယ်ဒါတွေရဖို့ဘယ်မှာပွားရမလဲသခင်ဇူးစီကိုလာပါလို့ဖိတ်ခေါ်ထားလေးဖြစ်ပါဒါကြောင့်ဝန်လေး၍ပင်မန်းတော်သူတို့ငါထံသို့လာကြပါငါသည်တင်တို့ကိုမြင့်တဲ့မှုဖြစ်ပင်အားဖြစ်ပင်မယ်လို့ပြောထားတာလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တွေ24နာရီမှာသခင်ဇူးစီဘယ်နှခါအချိန်ဘလောက်လောက်ပြေးပြေးတော့သွားကြပါသလဲ။စကားပြောကြပါသလဲ။ဖျားရှိခိုးကြပါသလဲပေါ့။ဒါကိုမေ့ချင်တာပါ။ကျွန်တော်တို့ကက်သလစ်ဘာသာဝင်များတွေဆိုလို့ရှိရင်တော့ကနေ့တိုင်းအခွင့်အရေးတစ်ခုကြီးကြီးမားမားကြီးဖြစ်ပါဘာလဲဆိုတော့သခင်စုကိုပင့်ယူနိုင်တယ်ကိုရမြတ်ဆက်ကရမန်တူဆိုတာရှိတယ်လို့ကိုရမြတ်ဆက်ကရမန်တူဒီဟူသောသခင်စုကိုတနေ့လုံးဖူးလို့လည်းရတယ်ဆိုတော့ကြီးမားသောလမ်းကြောင်းကြီးအခွင့်အရေးကြီးဖြစ်ပါတယ်သို့တော့လောက်တာမလောက်တာဒါဟာကျွန်တော်တို့ရဲ့အပိုင်းပဲဖြစ်ပါတယ်ဖခင်ဟာအားလုံးတကားကြီးဖွင့်ထားပြီးလက်ဝါးနှစ်ဖြန့်နှစ်ဖက်ကိုကားတိုင်းပေါ်မှာဆန့်တန်းပြီးတဲ့နောက်ကြိုးစိုးလေးရှိပါဒါပေမဲ့ပင့်ယူဖို့မကြိုးစားတာဖူးမြော်ဖို့မကြိုးစားတာတော့ကိုယ်ပိုင်းနဲ့ကိုယ်ပဲဖြစ်ပါတယ်ဒီနေရာမှာအားလုံးကိုပြောချင်တယ်ဘုန်းကြီးတွေကိုလည်းပြောချင်တယ် brother တွေ sister တွေဓမ္မဆရာတွေကိုလည်းပဲပြောချင်တယ်ဘာသာသူအားလုံးလည်းပဲပြောချင်ပါတယ်ဘာပြောချင်တယ်လဲရေများရင်ငါပြောတယ်။သ ဖျားနဲ့ချိန်မြများနေလို့ရှိရင်ဒုက္ခဒုက္ခတွေကားနေပြီဘလောက်ကြီးကြီးများများတင်းရဲ့အတွင်းရဲ့ငြိမ်သက်ခြင်းရရှိမှာဖြစ်ပါလေဖြစ်စွာသောညီကိုမောင်နှမအားလုံးကဘာကြီးပူလွေးလာပါပြီကဘာကြီးပူလောင်လာပါပြီအေးရာဘက်ကိုရွှေ့ကြပါစို့အေးချမ်းရာဘက်ကိုရွေ့ကြပါစို့အားလုံးကိုတိုက်တွန်းရင်းနဲ့ဆရာသခင်ပင်လို့တူးစီကောင်းကြီးပြပါစေ